မြန်မာနိုင်ငံရဲ့လူခွေအခြေအနေတိုးတက်ဖို့ရာမှာစိန်ခေါ်မှုအများပြားရှိနေသေးပေမဲ့ဆက်ပြီးအားပေးသွားရမယ်လို့အမေရိကန်နိုင်ငံသားဝန်ကြီး John Kerry ကပြောလိုက်ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့2013ခုနှစ်နိုင်ငံတကာလူခွေအခြေအနေဆိုင်ရာအစီရင်ခံစာထုတ်ပြန်ချိန်မှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဝန်ကြီး Kerry ကအဲ့လိုပြောသွားတာပါ။အပြည့်စုံကိုတော့ကိုကျော်ကျော်စင်းကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ
။အထူးသဖြင့်လူမျိုးစုတိုင်းရင်းသားဒေသတွေအပါအဝင်အဆင့်တိုင်းမှာဥပဒေရေးရာနဲ့မူဝါဒရေးရာပြန်ပြောင်းသုံးသပ်ချက်တွေကိုအာဏာပိုင်တွေကအပြည့်အဝဒါမှမဟုတ်အစဉ်တစိုက်အကောင်အထည်ဖော်တာမျိုးမရှိခဲ့ပေမဲ့2013ခုနှစ်တွင်မြန်မာအစိုးရရဲ့လူအခွင့်အရေးမှတ်တမ်းဟာဆက်ပြီးတိုးတက်ခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဌာနရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။အစိုးရကကျူးလွန်တဲ့စနစ်တကျလူအခွင့်အရေးချိုးဖောက်မှုတွေတိတိတတ်တာကြာဆင်းသွားတာကိုလေးလာသူတွေကပြောကြတယ်လို့အစီရင်ခံစာကဆိုထားတယ်လို့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကလည်းမြန်မာနိုင်ငံရဲ့အပြောင်းအလဲကိုမိမောင်းထိုးပြောဆိုခဲ့ပါတယ်
။ In Burma we continue to see a country that was isolated for so many years slowly moving away not just from
မြန်မာစွာအထူးကြံဖြစ်ခဲ့တဲ့မြန်မာနိုင်ငံဟာအာနာရှင်စနစ်ကနေတဖြည်းဖြည်းပြောင်းလဲနေုံတမကအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတော်အသိုက်အဝန်းနဲ့ပူပြီးအပြုသဘောဆောင်တဲ့မိဖက်ဆက်ဆံရေးစီဥတည်နေတာကိုကျွန်တော်တို့ဆက်ပြီးတွေ့နေရပါတယ်
။မတူကွဲပြားတဲ့လမ်းကြောင်းကိုရွေးချယ်ပြီးအောင်မြင်အောင်ကြိုးစားနေတဲ့နေရာဒေသတွေရဲ့ဥပမာတွေအများကြီးရှိပါတယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ်။ဒါပေမဲ့လည်းတိတာထင်ရှားတဲ့လူခွင့်ရေးပြဿနာတွေမြန်မာနိုင်ငံတော်မှာဆက်ရှိနေတော့မယ်လို့အစိုးရကစားကထောက်ပြပါတယ်။အဲ့ဒီအထက်မှာလူမျိုးစုတိုင်းဒေသတွေမှာပြည်ပခန့်နဲ့ဆက်နွယ်တဲ့မတရားနှိပ်စက်ညှဉ်းပန်းတာတွေနိုင်ငံရေးပြောကပါတဲ့ဖမ်းဆီးမှုတွေလူမှုဝန်ပိုင်းတွင်ခွဲခြားဆက်ဆံမှုတွေနဲ့မွတ်စလင်လူထုအပေါ်အကြမ်းဖက်တာတွေအကျင့်ပြချစားမှုတွေနဲ့တင်းတင်းလျောက်ပတ်တဲ့နေနာကြေးပေးတာဒါမှမဟုတ်စနစ်တကျလုံးဆောင်တာမဟုတ်တဲ့မြေယာသိမ်းဆီးမှုတွေကြဲကြဲပြန့်ပြန့်ဖြစ်စေတဲ့တရားဥပဒေစိုးမိုးရေးအားနည်းတာစတဲ့အခြေအနေတွေကိုဖော်ပြထားပါတယ်။ဒီလိုပြဿနာတွေရှိနေစေဖြစ်တယ်ဆိုတာကိုနိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကလည်းအသိအမှတ်ပြုပေးမယ်။ရှေ့ဆက်တူတက်ဖို့အားပေးသွားရမယ်လို့ပြောခဲ့ပါတယ်
။ Burma still faces enormous challengesfrom reforming an undemocratic constitution to ending discrimination
ဟိုစင်ခန္ဓာမှာပြောထားသလိုပဲဒီမိုကရေစီနိလမ်ကြတဲ့အခြေခံဥပဒေကိုပြုပြင်ပြောင်းလဲရေးကနေခွဲခြားဆက်ဆံမှုကိုအဆုံးသတ်ရေးဘာသာရေးနဲ့လူနည်းစုတိုင်းရင်းသားတွေအပေါ်အကြမ်းဖက်မှုတွေအဆုံးသတ်ရေးဆိုတဲ့စင်ကောမှုတွေကိုမြန်မာနိုင်ငံရင်ဆိုင်နေရဆဲပါဒါပေမဲ့လည်းစီးနေတဲ့ပြဿနာတွေကိုရိုးသားမျှတစွာပြောနေတာနဲ့တစ်ချိန်တည်းမှာပဲတိုးတက်မှုရှိအောင်လဲဆက်ပြီးအားပေးသွားပါလိမ့်မယ်
အရင်နှစ်တွေနဲ့မတူတာကတော့နှိပ်စက်ညှဉ်းပန်းမှုအတွေ့တာဝန်ရှိတဲ့အရပ်သားတွေကိုအစိုးရကအရေးယူတာဒါမှမဟုတ်အပြစ်ပေးတာတွေလုပ်ခဲ့တယ်လို့အစိုးရကစားမှဖော်ပြပါတယ်။ဒါပေမဲ့လည်းလုံခြုံရေးတာဝန်ရှိသူတွေရဲ့နှိပ်စက်ညှဉ်းပန်းမှုအများအပြားကတော့အပြစ်ပေးအရေးယူမခံရပဲကင်းလွတ်ခွင့်ရနေတော့မယ်ဆိုတာကိုလည်းထောက်ပြပါတယ်။2013ခုနှစ်တွင်နိုင်ငံတကာလူခွင့်ရေးအခြေအနေအရရက်ကိုအမေရိကန်နိုင်ငံသားရဲ့ဌာနကအစိုးရကစားထုတ်ပြန်တာမှာမြန်မာနိုင်ငံအခြေအနေကိုစာမျက်နှာ48မျက်နှာနဲ့အစီရင်ခံဖော်ပြထားတာပါ။ဂန္ဓာ9ရက်ခွဲပြီးတော့အသေးစိတ်အစီရင်ခံထားတဲ့မြမလူခွင့်ရေးအခြေအနေတွေထဲမှာလူပုဂ္ဂိုလ်တူဦးချင်းစီရဲ့ဂုဏ်သိက္ခာကိုလေးစားလိုက်နာမှုအခြေအနေကနေအမျိုးသမီးနဲ့ကလေးသင်ငယ်အခွင့်အရေးဆိုင်ရာအလုံသမားအခွင့်အရေးဆိုင်ရာစသဖြင့်ဖော်ပြထားပါတယ်ခင်ဗျာ။